ဟုတ်ကဲ့ရခိုင်ပြည်နယ်ပြည်ထနာနဲ့ပတ်သက်ပြီးတော့အစိုးရရဲ့လက်ရှိဖြစ်ရှင်းနေတာတွေအပေါ်မှာဒီနိုင်ငံတကာရဲ့ဖိအားပေးမှုတွေကရော့ကျလာတဲ့အဆင့်ရှိလာပြီလို့သုံးသက်ပါလားရှင်ဦးရထွတ်ဘယ်လိုမြင်ပါလဲရှင
်နော်အမြင်ကတော့နိုင်ငံတကာဖိအားပေးမှုကပိုပြီးများလာတယ်လို့မြင်တယ်ဒါကြောင့်လဲဆိုတော့မှာဒုက္ခသည်တွေကဆက်ရှိနေတယ်ဒုက္ခသည်တွေကပြန်လာဖို့ညှင်းဆိုနေတယ်နောက်တစ်ခါအင်းနေလို့ကိစ္စမျိုးတွေဖြစ်လာတယ်အဲ့မှာလည်းအစိုးရဘက်မှသတင်းထုတ်ပြန်တဲ့ပတ်သက်လို့ပွင့်လင်းညင်သာမှုတွေကတိုးတက်မှုရှိဘူး။ဒါကြောင့်မလို့ဖိအားတွေကတော့ရော့မတော်ပုံများလာနေတယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့မြန်မာအစိုးရဘက်ကတော့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေကိုဒီနိုင်ငံတကာကိုလည်းချပြနေတယ်သူတို့ဘက်ကလည်းလုပ်နေတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကဆိုလို့ရှိရင်ဒါဟိုပြန်မလာကြတာတွေရှိတယ်။ဒီအခြေအနေတွေပေါ်မှာရောဘယ်လိုသုံးသပ်ပါလဲရှင်
။ကျွန်တော်လည်းအခြေအနေသွေးနွေးမှုတွေဗျာအစိုးရရဲ့မူကလူတွေကိုပြန်လာခဲ့ဒီဘက်မှာဒုက္ခသည်တခံဆောက်ထားပြီးပြန်လာခဲ့စီးပွားရေးလုပ်ပေးမယ်လို့ပြောယူနေအဲ့ဒီလူတွေပြန်လာမယ်လို့ထင်နေတာအတော်မှားပါတယ်တကယ်တော့အခုဖြစ်နေတဲ့ပြဿနာကဒုက္ခသည်တွေကိုပြန်လဲလက်ခံရေးတခုတည်းနဲ့ချင်းကပ်လို့မရတော့လုံခြုံရေးလူမှုကြည့်ကြရေးနေသက်ဒေသထိန်းသိမ်းရေးပြန်လဲနေရာချထားရေးရခိုင်တိုင်းသားတွေရဲ့စုရည်မှုအဲ့ဒါတွေအားလုံးကိုပေါင်းစည်းပြီးတော့မှဖြည့်ရှင်းမှရမယ့်ကိစ္စဖြစ်တယ်
။ခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးတော့အစိုးရရဲ့ဖြည့်ရှင်းနေတဲ့အခြေအနေမှာဥယျထုတ်အဓိကဘယ်လိုသုံးသပ်ပါလဲ။နိုင်ငံတကာလက်ခံလာအောင်ဘာတွေလုပ်ဖို့လိုမယ်လို့ထင်ပါလဲရှင
်။အဓိကဟိုကအစိုးရအနေနဲ့ကတကူတော်ဝါဒကိုဆွံ့လို့ဖို့ပဲ။အခုကသူတို့ကောင်းမှထင်တာလုပ်မယ်။နိုင်ငံတကာလည်းလက်ခံကြ၊ထောက်ခံကြ၊ရခိုင်တိုင်းကလည်းထောက်ခံကြ၊ဘင်္ဂလီဒီယားလည်းပူးပေါင်းကြဆိုတဲ့သဘောမျိုးဖြစ်နေတယ်။သူတို့ပဲအားလုံးတည်တယ်။သူတို့ပဲအကောင်ဆုံးလုပ်နိုင်တယ်။သူတို့ကိုယုံမှဆိုတဲ့ချင်းကပ်ပုံမျိုးတော့အလုံးဖြစ်နိုင်ပြီကတခိုင်တိုင်းသားတွေပူပေါင်းဆောင်ရွက်လို့ရမှာမဟုတ်ဘူး။နိုင်ငံတကာရုံကြည်မှုလည်းရမှာမဟုတ်ဘူး။နိုင်ငံသားဖြစ်မှုလို့ကိစ္စမျိုးကြီးကြအောင်ပြောနေတယ်။နိုင်ငံတကာဘယ်လိုမှပြန်လာမှာမဟုတ်ဘ
ူး။ဟုတ်ကဲ့။ဆိုအခုရခိုင်ပြည်နယ်ထဲမှာလူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုရယ်မြန်မာစစ်တပ်အကြီးအကဲတွေကိုနိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံးပေါ် ICC မှာအရေးယူနိုင်အောင်ဆိုပြီးတော့ဗြိတိရှဒီလွှတ်တော်ပါလီမန်အမတ်တရားကျော်ကတောင်းဆိုထားတာရှိပါတယ်။ဆိုတော့ဒါတွေကဖြစ်လာနိုင်မှာသလားရှင့်အဲ့ဆိုဥယျထုတ်ဘလို့မြင်ပါလဲရှိအခုဗြိတိရှပါလီမန်ရဲ့စူးစမ်းချက်ပေါ့ပါဟုတ်ကဲ့
အဲ့ဒါတွေကတော့ဗျာရှင်ရှင်ပုံမလင်းပြောသူတို့ပြည်တွင်းနိုင်ငံရေးရကစားတဲ့နိုင်ငံကစားကိုတွေပါကျွန်တော်အနေနဲ့ပြောချင်တာပထမဆုံးတစ်ခုကဟုတ်တယ်ဘယ်လက်နက်ကင်ပဋိပက္ခမှာမဆိုလူခုရေချိုးဖို့တဲ့ဖြစ်စဉ်တွေဖြစ်တာပဲအင်္ဂလိပ်စစ်တပ်လည်းအာဖဂန်တို့အီရတ်တို့မှာဖြစ်ခဲ့တာပဲဒါပေမဲ့ဒါတွေအားလုံးကဟိုရခိုင်မှာဖြစ်တာတွေဒီလေအဲ့တော့တဦးတယောက်ချင်းကကျူးလွန်တဲ့ကိစ္စတွေပဲဒါတတ်မတော်ရဲ့ပူပါတာမဟုတ်ဘူးဒါမှမဟုတ်ဒါကြောင့်တတ်မတော်ကိုခေါင်းဆောင်တွေကိုပြစ်ဒဏ်ခတ်မယ်ဆိုတာမျိုးကတော့အသေးပဲရှိတဲ့ကိစ္စပဲ။အောင်မြင်စရာအကြောင်းလည်းမရှိပါဘူး။ဖက်တဲ့ဖက်မယုံကြည်မှုတွေပုံများတာဘူးပဲရှိတယ
်။ဟုတ်ကဲ့ရှင်။အခုဒီရခိုင်ပြည်နယ်အရေးကနေပြီးတော့ကျမတို့ငြိမ်းချမ်းရေးဘက်တစ်ချက်ကြည့်အောင်ပါနော်။ဆိုတော့အခုမြန်မာနိုင်ငံမှာဒီအပြစ်ခတ်ရစဲရေးငြိမ်းချမ်းရေးအတွက် NCA စာချုပ်ပေါ့နော်။အဲ့ဒီစာချုပ်မှာလက်မှတ်ရေးထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အခုဆိုရင်10ဘွဲ့ရှိလာပါပြီ။အဲ့ဒီတော့ NLD အစိုးရလက်ထက်မှာဒီငြိမ်းချမ်းရေးအတွက်အပြစ်ခတ်ရစဲရေးအတွက်ဘယ်လောက်ထိခီးပေါက်တယ်လို့ဦးရထွတ်သုံးသပ်ပါလဲရှင်။
မပေါ်ပါဘူးပြာဘာဖြစ်လို့လဲဆိုတော့တတိယချင်းပြည်တော်စုညီလာခံလုပ်ဖို့အကိစ္စမှာကိုအပြစ်ကရစိုက်လက်မှတ်ထိုးထားပြီးသားအဖွဲ့ကြီးကတုံ့ဆိုင်နေလို့မလုပ်နိုင်အောင်ဖြစ်လို့ရှိရင်တိုးတက်မှုမရှိဘူးလို့ကျွန်တော်မြင်တယ်အဓိကကတော့ဒေါ်အောင်ဆန်းစုကြည်အနေနဲ့သူအတိုက်ခံဘဝတော့က NCA လက်စာချုပ်ကိုအလို့တကြီးလက်မှတ်မထိုးကြပါနဲ့ဆိုလို့ပြောခဲ့တဲ့စကားကြောင့်သူပြန်ခံနေရတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခုအစိုးရကဒီဦးဆောင်ကျင်းပနေတဲ့တတိယအကြိမ်ပင်လုံညီလာခံခေါ်ယူရေးအလားအလာဦးရထွတ်ဘယ်လိုမြင်ပါလဲရှင်
အဲဒီညီလာခံကိုတက်မယ်ဆိုတော့ဖွဲ့ဒီကိုယ်တိုင်ကရဲ့ယုံကြည်မှုအားကောင်းမှုလိုတာပေါ့။တစ်ကတော့ဟလာဘူးဆယ်ဘွဲ့ရှိတယ်ဆိုမဲ့အဓိကအင်အားကြီးတဲ့ဖွဲ့တွေက NCA ရဲ့အပြင်မှာပဲရှိနေသေးတယ်။အဲ့တော့အဲ့ဒီလူတွေရှိနေတဲ့ပြည်တော်လင်းကြီးညီလာခံကျင်းပတယ်ဆိုရင်လည်းကျွန်တော်ထင်တယ်လေအဲ့ဒါကဟိုပေါ်ချိုးတက်တက်ပဲဖြစ်မှာပဲ။ဘာမှနှစ်သာရဖြစ်မှာမဟုတ်လို့မြင်တယ်ကျွန်တော်တို့
။ဟုတ်ကဲ့ဆိုမြောက်ပိုင်းအဖွဲ့တွေနဲ့ပြည်လဲနိုင်ရေးအလားအလာဥယျာထုတ်ဘလို့သုံးသက်ပါလဲရှင်တက်မတော်ကတော့ဒီလက်မခံဘူးပြောထားတယ်ဆိုတော့လေဟုတ်ကဲ့ဘလို့အခြေအနေရှိလာမလဲဟုတ်ကဲ့
မြောက်ပိုင်းလောက်ကတော့ရှုပ်ထွေးတာပေါ့ဗျာ AA နဲ့တောင်းပလောင်တို့အဖွဲ့တွေရဲ့ကိစ္စရှိတယ်နောက်တစ်ခါတရုတ်နိုင်ငံရဲ့အကျိုးစီးပွားတွေရှိတယ်နောက်တစ်ခါပေါ်ကြီးဝချေခံဥပဒေပြင်ဆင်ရေးဥမာဝါပြည်နယ်လိုကိစ္စမျိုးတွေရှိတယ်ဆိုတော့အဲ့ဒီကိစ္စတွေမှာကြိုတင်သဘောတူညီချက်အချမ်းများမရှိနိုင်မှုမရှိဘဲနဲ့တော့ဒီအဖွဲ့တွေရောက်လာဖို့ကဲအများကြီးရှိလို့မြင်နေတ
ယ်ဟုတ်ကဲ့အစိုးရဘက်ကလည်းဒီအလုသမားပြည်တနာလေသမားပြည်တနာနဲ့ဒီပညာရေးဆိုင်ပြည်တနာတွေကိုဟိုတည်တည်ချာချာတိတိကျကျမဖြေရှင်းနိုင်ဘူးဆိုရဲထောက်ပြချက်တွေလည်းရှိနေပါတယ်ဆိုတော့ဒီအပေါ်မှာရောဥယျာထုတ်ဘလို့သုံးသပ်ပါလဲရှင
်အခုက NCA ကိစ္စဆိုသလိုပဲပေါ့ဗျာအတိုက်ခံဘွားမှာနေတုန်းကရှေ့အစိုးရရဲ့လုံဆောင်ချက်တွေကိုအတိုက်ခံလုပ်ချင်သောတက်တဲ့နဲ့အလုသမားလေသမားတွေကိုညွန်လင်းချက်အမှားတွေပေးခဲ့တာတွေရှိတာပေါ့ဒါပေမဲ့သူတို့ကိုယ်ဆိုရဖြစ်တဲ့ခါကျတော့အဲ့ဒါကိုသူလုံးနိုင်သွားမရှိဘူးဒါပေမဲ့သူတို့ပြောခဲ့တဲ့စကားတွေအကြောင်းဥပမာက တို့တော့ဒီမှာတောင်းဆိုချက်တွေအရင်မြင်တယ်အဲ့တော့ပြောရရင်တော့ဗျာကို policy ကိုပြန်စားနေရတယ်လို့ပဲပြောရမှာပဲ NLD ဆိုတာ
ဟုတ်ကဲ့မြန်မာနိုင်ငံမှာဒါလုံငယ်တဲ့နှစ်ပေါင်းများစွာကတည်းကနော်ပျက်စီးယိုယွင်းလာတဲ့အခြေအနေရရပေါ်မှာ NLD ပြည်ကကင်တွယ်ရတာအခုချိန်မှာတော့ဟလာဒီလုံးဝပေါ့နော်အားလုံးလက်ခံနိုင်တဲ့အနေအထားတိမရှိသေးဘူးဒါဟာပြီးခဲ့တဲ့ဒီအစိုးရအစဉ်အဆက်လက်ထက်ကစိုးကြိုးတွေကြောင်းလို့ပြောကြတာရှိပါတယ်အဲ့တော့ဒီအခြေအနေတွေပေါ်မှာရောဥယျာထုတ်ဘလို့များပြောနိုင်မလဲရှေ့ဥမာ NLD အုပ်ချုပ်လာခဲ့ပြီးရဲ့အချိန်ကစလို့ပေါ့နော်ဒီတိုးတက်လာခဲ့တဲ့အခြေအနေပေါ့နှစ်ခုဘလို့များနိုင်ရှင်သုံးသပ်လို့ရမလဲရှင်ဟုတ်ကဲ့
စနာကြည့်ပေါ့ဗျာဟလာကျွန်တော်တို့လည်းအစိုးရသိသိဆိုထမလည်းအရင်ဆုံးလို့လက်ခံမှာတိုးတက်နိုင်ငံတိုးတက်အောင်လုပ်ခဲ့တာပဲအဲ့တော့ကျွန်တော်တို့ပြောတာကအဖြစ်တင်တော့လူတိုင်းပြောတတ်တယ်ဒါပေမဲ့ NLD ဆိုတာဟာတစ်နှစ်ကျော်မှဖြစ်တဲ့ရလကူတော့မလုပ်နိုင်ဘူးဆိုတော့သူတို့လက်ခံမလို့လေစီးပွားရေးမှာငြိမ်းချမ်းရေးမှာလိကာချင်းရတဲ့ရလိုက်တဲ့တိုးတက်မှုတော့မှသူတို့ရအောင်မလုပ်နိုင်ဘူးတက်မလို့25ရင်းလုံးပါဆိုမဲ့သူတို့လွတ်လွတ်လပ်လပ်ပြောတဲ့ consent ရမယ်လို့ရှိတယ်ဥမာတာမန်ဥပဒေတွေအလုံးကိုသူတို့စိတ်ကြိုက်ပြထမ်းလို့ရတယ်အဲ့လိုပြထားတဲ့အခါမှာဒီမိုကရေစီနဲ့စီးပွားရေးကိုမျိုးတိုးတက်မှုကိုလုပ်မဲ့အစားအခုငြိမ်းချမ်းစည်းဥပဒေမျိုးပေါ်ပြိနေမှုကိုတိုးစေမယ်ဥပဒေမျိုးတွေကိုပြထားမှုစူးစမ်းလာတာတွေကလည်းဒါသူ့ရဲ့အမှားတွေပဲ။ဒါမှမဟုတ်ကျွန်တော်ပြောရတော့တစ်နှစ်တွင်းမှာလုပ်ပြင်တဲ့လောက်မလုပ်ပြနိုင်ဘူးလို့ပြောရမှာ
။ဟုတ်ကဲ့။ဥရထုအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။